ပြီးခဲ့တဲ့ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်းပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းချင်းရွာမှာနေအများအပြားမိရှုဖျက်ဆီးခံခဲ့ရပြီးတော့ယာနဲ့ချီတဲ့ဒေသခံတွေလည်းချင်းရွာအတွင်းမှာပိတ်မိနေဆဲဖြစ်ပါတယ်။ဒီလ၈ရက်နဲ့၉ရက်အတွင်းတိုက်ပွဲဖြစ်စဉ်တွေမှာအရသာထိခိုက်သေဆုံးမှုတွေများပြားခဲ့တယ်လို့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဟာလည်းများပြားရှိနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါရှင်။
ဖားကန့်မြို့နယ်ကဆယ်စင်းကျေးရွာအနီးကစစ်ကောင်စီစခန်းနဲ့ SNE ခေါ်ရှမ်းနီတပ်ဖွဲ့တပ်စခန်းတွေကို KIA နဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေကဒီလ၈ရက်နေ့မှာတိုက်ခတ်သိမ်းယူခဲ့တယ်လို့၉ရက်နေ့မှာတော့ဆယ်စင်းရဲစခန်းကိုထပ်မံတိုက်ခတ်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေရှိပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့တဲ့ဆယ်စင်းရွာရဲ့လက်ရှိအခြေအနေကိုဒေသခံတအူးက VOA ကိုအခုလိုပြောပါတယ်။
ညာကိုမဒီအောင်လေလေနဲ့ပြလာကြည့်တယ်တော့ဈေးဝင်ရှုပ်တက်လာကြည့်ရပ်ကငါကူကြည့်တာ၃ခုနဲ့ဝင်ရှုပ်တက်လာကြည့်တယ်အင်းကြီး၃00ကျော်တော့ရှိပြီဒီရက်ကနေလာခဲ့ပြီးတော့မှရှုပ်တာပေါ့တန်နေနဲ့တက္ကသနဲ့ရင်းနဲ့ဒီနေ့နေ့လည်းပဲတော့မတော်ရှုပ်နေကြတည်တယ်လို့ကြားတယ်တော့ဒါတွေကတော့ပုံကြောင်းထဲမှာ90လောက်ရှိထားတယ်ပုံကြောင်းထဲလည်းဆက်လို့မရအောင်ဆက်တာနဲ့ဒီ SNE နဲ့ဟိုတက္ကသကြီးဖြစ်တယ်ဒီလူထိခဲ့ပြီးကြောက်တော့ဒီလူခံမှလာတော့90လောက်တော့ရှိမယ်လို့ပြောတယ်ဖြစ်တယ်ဆိုတော့ပြတာဆိုဘယ်မှာဆက်ပြီးတော့မှအဲ့ဒါမကောက်ရဘူးမကြည့်ရဘူးဖြစ်တဲ့နေသားပေါ့
တချို့ရွာသားတွေကတော့အနီးနားကျေးရွာတွေဘက်ကိုထွက်ပြေးတင်းရှောင်တာတွေရှိကြောင်းလည်းပြောပါတယ်စစ်ရှောင်တွေကိုကူညီနေသူတူဦးကလည်းဆယ်စင်းရွာအတွင်းကအခြေအနေကိုအခုလိုပြောပြပါတယ
်ဆယ်စင်းဘက်ကတော့အမီးတွေအကုန်လုံးလောင်သွားပြီမလောင်တဲ့ဟာလည်းဘကုန်းနဲ့ပြက်ချိန်မှရှုပ်ဖြစ်တယ်ဆိုတာအဲ့လိုမျိုးပြောကြတယ်အဆန်တွေနဲ့စားလာစားနဲ့ပေါင်းမှလောက်တယ်လို့ကြားတယ်အသေးပြောက်ကအဲ့ရွာကနေထွက်ပြေးဖို့ကြံတဲ့ဥစ္စာတွေကိုအဲ့မှာတနက်နဲ့အဲ့မှာလိုက်ပြက်တတ်တဲ့ဥစ္စာကိုတော်တော်များဆိုတာကျွန်တော်တကယ်ချင်းတယောက်ညင်ညင်ကိုယ်တွေက10ယောက်ကျော်တယ်အဲ့လိုပြောနေ့ကညဆိုရှင်လည်းအဲ့မှာသားမီး2ယောက်ဗျာအဲအမျိုးသမီးကပေါင်းနှစ်ဖက်စလုံးပြတ်သွားပြီအဲလက်နဲ့ကြီးကြတာပေါ့အဲသူ့ရဲ့သားတို့ကတော့အဲ့မှာတပိုင်းစားဖြစ်သွားတယ်ဆိုတာအခဏကူကတချို့အလောင်းတွေဆိုမကောက်ရသေးဘူးလို့ပြောတယ်လေနဲ့လည်းတော်တော်ပြတ်သွားတာကို
ခြေနှစ်ဖက်ပြတ်သွားတဲ့အမျိုးသမီးကိုတော့ဒီကနေ့မနေ့ကတမခံကိုပို့ဆောင်ပြီးအဲ့ဒီကဖားကန့်ဆေးရုံကတဆင်မန္တလေးကိုပို့ဆောင်ခဲ့တယ်လို့သိရကြောင်းပြောပါတယ်။ဆယ်စင်းကျေးရွာအတွင်းမှာလူ1000လောက်ပိတ်မိနေကြောင်းလည်းသူကဆက်ပြောပါတယ
်။ဒီသက်ကောင်တွေဘက်ကလည်းသူကအပြင်ဖွက်ခိုင်းဖြစ်နေရတယ်။လက်ရှိအခြေအနေကတော့အဲ့ဒါမှလည်း1000ကျော်လောက်ပိတ်မိတာတမခံအောင်ပါဘက်ကိုထွက်ပြေးခဲ့ကြတာဒီနေ့က150လောက်ရှိသွားပြီ။ပုံမှန်ကျေးရွာမှာလည်း150လောက်ရှိမယ်။နောက်ပြီးနိုင်ရတော့အဟောင်ပါအဲ့တော့၄၅၆ရတော့ရှိမှာ
ကြဆယ်စင်းကျေးရွာမှာပြီးခဲ့တဲ့ဇူလိုင်လလယ်ကဖြစ်ခဲ့တဲ့တိုက်ပွဲကြောင့်လဲဒေသခံတချို့ဟာတာမခံဟောင်ပါနဲ့အင်းတော်ကြီးစတဲ့ဘက်တွေကိုတင်းရှောင်နေတာတွေရှိပါတယ်ဆယ်စင်းကျေးရွာကိုစစ်ကောင်စီတပ်နဲ့ SNA ရှမ်းနီတပ်ဖွဲ့တွေကမိရှို့တယ်ဆိုတဲ့ဆွဆွဲပြောဆိုတာနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းနဲ့ SNA ပြောခွင့်ရသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး The Voice of Shani သတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဆယ်စင်းကျေးရွာကိုမိရှို့တာဟာ KIA နဲ့ PDF တပ်ဖွဲ့တွေဖြစ်ကြောင်းဖော်ပြထားပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံပုံမူကြီးနော်ဘူးကတော့ဒီသတင်းပေါ်အခုလိုတုံ့ပြန်ထားပါတယ
်။ဒါကဘာသာမမရှိဘူးခင်ဗျ။မရှိဘူးဆိုတာကတော့လက်တွေ့မြင်ရတဲ့ဒီလူလူထုတွေသတင်းရများဒီအသားနည်းလည်းများရပါလား။နောက်ခုရှိတာကတော့ဒီများတဲ့မင်းတို့ဘုန်းကြီးသားလားဒါတော့ကျွန်တော်နောက်တစ်ခုရှိတာကတော့ပြည်သူလူထုဒီကိုလည်းခေါ်ပြီးမှအဲဒီဘုန်းကြီးကျောင်းမှာတင်ထားတယ်ချင်းချောက်တယ်အဲဒီလိုမျိုးတက်ပြည့်စက်ပြည့်နေဆိုလို့ရှိရင်အာမင်တက်ပြည့်မယ်ဆိုမှချင်းချောက်တာတွေလည်းရှိတယ်ခြားနေရာမှာလည်းပဲတက်ပြည့်ပြီးဖြစ်တဲ့ညီမတွေအားလုံးကိုသက်သက်ကတော့ပြီးချူတာဒါအဲတနင်္ဂနွေကတိုက်တာနဲ့တို့တို့ကဒါကြောင့်အကေရည်အဲ
ဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာဆေးရည်တင်းမာမှုတွေမြင့်တက်နေချိန်ဒီကနေ့နေ့ကင်း17နာရီလောက်မှာဗမော်မြို့အထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲမှုအနည်းဆုံးနှစ်ခုဖြစ်ခဲ့ပြီးမိလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာထိခိုက်သေဆုံးသူတွေရှိကြောင်းဒေသရင်းအခြေစိုက်သတင်းတွေမှာဖော်ပြကြပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူး။ပောက်ကွဲမှုကြောင့်ဒဏ်ရာရသူတွေရှိခဲ့ပြီးဆိုင်ကယ်နဲ့ကားအတော်များများလည်းပျက်စီးခဲ့ကြောင်းဒေတာရင်းအခြေစိုက်သတင်းမီဒီယာတချို့မှာဖော်ပြကြပါရခင်ဗျာ။